Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ9ရက်တနင်္လာနေ့ညနေ6:00 ကနေ9:00အထိအစီအစဉ်တွေကိုလိုင်းတိုမီတာ16.9နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။အရှာဖောင်ဓမ္မအရှာဖောင်ပါဒီကနေ့ညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်ပါဒီညနေကသတင်းတွေကိုမတ်သိင်္ဂီထိုင်တဲ့အတူကြီးညာပေးမှာပါ။ဒီကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာဖြစ်ပွားခဲ့တဲ့ဒီတနက်နေ့ပြစ်ခတ်တိုက်ခိုက်မှုဟာအပြစ်မဲ့ပြည်သူတွေကိုတတ်တဲ့အကြမ်းဖက်လုပ်ရဲ့ဖြစ်တယ်လို့ American သမ္မတ Barack Obama ကပြောဆိုလိုက်တာ။ဒီထိုင်းနိုင်ငံကလက်စားမှုတိုက်ဖျက်ရေးစန့်ကျင်ဆန္ဒပြမှုတရက်ကိုထိုင်းစစ်အစိုးရကနှိမ်နင်းခဲ့ပြီးတော့ကျောင်းသားနဲ့အယက်သား40နီးပါးလောက်ကိုဖမ်းဆီးလိုက်တာဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုတင်ပြပေးတော့ဖို့ရှိပါတယ်ရှာဖောင်ရေ
ကောင်းပါပြီရှင်အမေရိကန်သမ္မတဘရက်အိုဘားမားဟာတနင်္ဂနွေနေ့ည8နာရီမှာ Oval ရုပ်ခန်းကနေအမေရိကန်ပြည်သူတွေကိုမိန့်ခွန်းပြောကြားရမှာဘာတွေပြောဆိုခဲ့ပါသလဲ
As we've become better at preventing complex multifaceted attacks like 9/11 terrorists turn to less complicated acts of violence like the mass shootings that are all too common
အပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရမှာဖြစ်ပါတယ်။ဒါအပြင်ရှမ်းပြည်နယ်အတွင်းဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်ဒေသခံတွေစိုးရိမ်မှုရှိနေစေဆိုတဲ့အကြောင်းနဲ့ကာကွယ်ရေးဦးစီးချုပ်ကိုလူမှုကွန်ရက်ပေါ်တယောခဲ့မှုနဲ့ဖမ်းဆီးခံထားရတဲ့ချစ်သမီးခေါ်မတ်ချောစနီထွန်းရဲ့အမှုကိစ္စအကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရင်ဦးဆုံးတော့တနင်္လာနေ့ညနေခင်းထိတ်တန့်ရသတင်းတွေကိုကိုအောင်အောင်နဲ့မတ်သိန်ကြီးထိုက်တို့ကကြီးညာပေးပါအောင်ရှင်။
ဒီကရဗုဒ္ဓဟူးနေ့ကကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာဖြစ်ပွားခဲ့တဲ့ဖြစ်ရပ်ဟာအပြစ်မဲ့ပြည်သူတွေကိုတတ်တဲ့ဒီအကြမ်းဖက်ဝါဒဇွဲလုပ်ရဖြစ်တယ်လို့အမေရိကန်သမ္မတဘရိတ်အိုဘားမားကပြောဆိုလိုက်ပါတယ်။တနင်္ဂနွေနေ့ည8နာရီမှာသမ္မတရဲ့ Oval ရုံးခန်းကနေအမေရိကန်ပြည်သူတွေကိုထူးထူးခြားခြားမိန့်ခွန်းပြောခဲ့တာပါ။အခုချိန်ထိတော့တနက်နေ့ပြစ်ခတ်သူ2ဦးအားနိုင်ငံရခြားကကျေပြန့်တဲ့အကြမ်းဖက်ကွန်ရက်အဖွဲ့တွေနဲ့ဆက်ဆက်နေသူတွေဖြစ်ကြောင်းအထောက်အထားတစုံတရာတော့တွေ့ရသေးဘူးလို့သမ္မတကဆိုပါတယ်။တနက်နေ့ပြစ်ခတ်ခဲ့သူအမေရိကန်ဒီနိုင်ငံသားဆိုင်ရက်ဇဝမ်ဖာရော့ခ်နဲ့ပါကစ္စတန်နိုင်ငံသူဖြစ်တဲ့ဇနီးတက်ရှ်ဖင်းမလစ်တို့ရဲ့ပြစ်ခတ်မှုကြောင့်လူ14ဦးသေဆုံးပြီး21ယောက်ဒဏ်ရာရသွားခဲ့ပါတယ်။နောက်ပိုင်းမှာတော့ရဲနဲ့အပြန်အလှန်ပြစ်ခတ်ရင်သူတို့နှစ်ဦးသေဆုံးသွားခဲ့တာပါ။အမေရိကန်နိုင်ငံတွင်အကြမ်းဖက်ချင်းချောက်မှုကာကွယ်ရေးလုပ်ငန်းတွေကိုပိုးပြီးတော့ခိုင်မာအောင်လှုံ့ဆော်ထားတယ်လို့လည်းသမ္မတဥပမာကသူ့ရဲ့မိန့်ခွန်းတွေမှာထည့်သွင်းပြောဆိုသွားပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းအကြမ်းဖက်မှုလုပ်ရက်တွေဟာတနက်နေ့ပြစ်ခတ်မှုလိုပုံစံမျိုးတွေဖြစ်လာပြီးလူအတိုင်းဝိုင်းထဲမှာဖြစ်နေကြအဖြစ်မျိုးတွေလိုပဲတိတ်ပြီးတော့ရှုပ်ထွေးမှုရှိတဲ့ပုံစံမျိုးအဖြစ်ပြောင်းလာတယ်လို့လည်းသမ္မတဥပမာကဆိုပါတယ်။လေရင်စီးခွင်ပိတ်ပင်ခံထားရသူတွေကိုတနက်ဝယ်ယူခွင့်မရအောင်အမေရိကန်လွှတ်တော်ကတေချာလှုပ်တင်တယ်လို့လည်းသမ္မတဥပမာကဆိုပါတယ်။အမေရိကန်နိုင်ငံကလိုအပ်လာရင်ဒီအကြမ်းဖက်ကောင်းဆောင်တွေကိုဘယ်နိုင်ငံမှမဆိုဆက်ပြီးတော့လိုက်လံဖမ်းဆီးသွားမယ်လို့လည်းပြောပါရယ် IS တွေကိုတိုက်နေတဲ့အီရတ်နဲ့ဆီးရီးယားကမြေပြင်တပ်တွေကိုလည်းလိုအပ်တဲ့သင်တန်းတွေနဲ့လက်နက်ကိရိယာတွေထောက်ပံ့ပေးသွားမယ်လို့ပြောပါရယ်ဒါအပြင်အမေရိကန်နိုင်ငံက IS အကြမ်းဖက်သမားတွေကိုချေမှုန်းရေးအရှိန်မြင့်လှုပ်ဆောင်နေပေမဲ့လည်းမြေပြင်တိုက်ပွဲတွေကိုတော့တားရှိအောင်လုပ်သွားမှာမဟုတ်ဘူးလို့သမ္မတဥပမာကပြောဆိုသွားပါရယ်ခင်ဗျာ
အမေရိကန်ဦးဆောင်တဲ့ညွန်ပေါင်တပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဆီးရီးယားနိုင်ငံဒဲဇောခရိုင်တွင်းကစစ်စခန်းတစ်ခုမှာအနည်းဆုံးဆီးရီးယားစစ်သား3ဦးသေဆုံးပြီး13ဦးဒဏ်ရာရခဲ့တယ်လို့ဆီးရီးယားအစိုးရနဲ့ဆီးရီးယားနိုင်ငံတွင်းကအကြမ်းဖက်မှုတွေကိုစောင့်ကြည့်တဲ့အဖွဲ့တစ်ခုတို့ကဒီကနေ့မှပြောဆိုလိုက်ပါတယ်ညွန်ပေါင်တပ်ဖွဲ့တွေရဲ့ရက်ဆက်ရုံမာတဲ့ရန်ဆမှုလို့တုံ့နှုံပြောဆိုပြီးဆီးရီးယားနိုင်ငံသား၏ဝင်ကြီးကရှုတ်ချပြောဆိုသလိုဒါဟာကုလသမဂ္ဂသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့လည်းပြောဆိုလိုက်ပါတယ်ဒီလိုတိုက်ခိုက်မှုမျိုးထပ်မဖြစ်အောင်အရေးယူလှုံ့ဆော်ဖို့ကုလလုံခြုံရေးကောင်စီနဲ့ကုလအတွင်းရေးမှူးချုပ်ဘန်ကီမွန်းတို့ထံကိုလည်းအကြောင်းကြားစာတွေပေးပို့ခဲ့ပါတယ်။ဗီတင်အခြေစိုက်ဆီးရီးယားလူခွင့်ရဲ့အဖွဲ့ကတော့အခုတိုက်ခိုက်မှုတွေကပြီးခဲ့တဲ့ရက်တချင်ချင်းကဖြစ်ခဲ့တာလို့ပြောပြီးသေဆုံးသူ၄ယောက်အထိရှိတယ်လို့ပြောပါတယ်။ဆီးရီးယားစစ်သားတွေသေဆုံးခဲ့ရပါတယ်လို့ဆီးရီးယားအစိုးရဘက်ကပြောဆိုထားတဲ့ဒေတာရဲ့ကီလိုမီတာ50အတွင်းမှာပူပေါင်းတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေမရှိတဲ့အကြောင်းညွန်ပေါင်းတပ်ဖွဲ့ရဲ့ပြောခွင့်ရဗိုလ်မှူးကြီးစတီဗ်ဝါရင်းရဲ့ပြောဆိုချက်ကိုကိုးကားပြီးပြင်သစ်သတင်းဌာန AFP ကဖော်ပြပါဗျ။စစ်သွေးကြအဖွဲ့ ISIS တွေရဲ့ဝင်ငွေရင်းမြစ်ဖြစ်တဲ့ရေနံလောက်ွက်တွေကိုအဓိကပိတ်မှတ်ထားပြီးပြီးခဲ့တဲ့သတင်းပတ်အတွင်းဒဲဇောခရိုင်တွင်းမှာအကြိမ်20ကျော်တိုက်ခိုက်ခဲ့တယ်လို့လည်းညွန်ပေါင်းတပ်ဖွဲ့ကပြောဆိုထားပါဗျ။
American သမ္မတ Joe Biden ယူကရိန်းကိုရောက်ရှိနေပါတယ်ဒီခီးစဉ်ဟာယူကရိန်းအစိုးရရဲ့ပြုပြင်ပြောင်းလဲရေးဆိုင်ရာလုပ်ငန်းတွေဆက်လက်လှုပ်ဆောင်ဖို့တွန်းအားပေးတဲ့အနေနဲ့ရော ဆီးရီးယားရဲကြောင့်ယူကရိန်းနဲ့ပတ်သက်ပြီးအမေရိကန်ရဲ့ထောက်ခံမှုကြာဆင်းသွားမှာမဟုတ်ဘူးဆိုတာကိုပြသဖို့လည်းဖြစ်ပါတယ်။ဒီကနေ့တနင်္လာနေ့ဒေသစံတော်ချိန်မနေ့အစောပိုင်းမှာဒုသမ္မတဘိုင်ဒန်ဟာခီယက်မြို့ကိုရောက်ရှိသွားပြီးယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့ဒီနေ့နောက်ပိုင်းမှာတွေ့ဆုံဖို့စီစဉ်ထားပါတယ်။သမ္မတပိုရိုရှန်ကိုဟာလွှတ်တော်ကိုမနေ့ဖန်မှာမိန့်ခွန်းပြောကြားမယ်လို့မျှော်လင့်ထားတာပါ။ဒီကနေ့မနေ့ပိုင်းမှာဒုသမ္မတဘိုင်ဒန်ဟာခီယက်မြို့တော်ဝန် Vitality Klitschko နဲ့တွေ့ဆုံပြီးမြို့တော်ကရဲဌာနရဲ့လုပ်ငန်းဆောင်တာတွေပွင့်လင်းမြင်သာမှုရှိဖို့နောက်ဒီပြုပြင်ပြောင်းလဲရေးလုပ်ခဲ့တာတွေအပေါ်ချီးကျူးဂုဏ်ပြုခဲ့ပါတယ်။2014ခုနှစ်အစောပိုင်းမှာယူကရိန်းခရိုင်းမီးယားကျွန်းဆက်ကိုရုရှားကသိမ်းယူပြီးကြတဲ့အခါဒါဟာဒုသမ္မတဘိုင်ဒန်ရဲ့၅ချိန်မြောက်ယူကရိန်းခီးစဉ်လည်းဖြစ်ပြီးနှစ်ရက်ကြာဒီခီးစဉ်အတွင်းမှာယူကရိန်းရဲ့လက်လော့ဂျိုးပန်းအားထုတ်နေတဲ့လက်စားမှုတိုက်ဖက်ရေးအခွန်စည်းချက်ရေးပြုပြင်ပြောင်းလဲမှုစတာတွေကိုပြန်လည်ဆန်းစစ်မှာဖြစ်ပါတယ်။ယူကရိန်းကိုအမေရိကန်ရဲ့တတိယအချိန်မြောက် 1 ဘီလီယံငွေချင်းငှားဖို့အတိမပြုခင်မှာသမ္မတဂျိုးဘိုင်ဒန်ကအခုလိုသွားရောက်နေတာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ဒီဇင်ဘာလ9ရက်နေ့တနင်္လာနေ့ကတော့အမေရိကန်ပြည်ထောင်စုဟာဝိုင်ီပြည်နယ်ကပလဲစိတ်ကန်းပေါလ်ဟာဗာကအမေရိကန်ရစ်တပ်စခန်းကိုဂျပန်တို့တိုက်ခိုက်ခဲ့တဲ့84နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်အမေရိကန်သမ္မတဖရန်ကလင်ရူးစ်ဖဲလ်က1942ခုနှစ်ဒီဇင်ဘာလ9ရက်နေ့တိုက်ခိုက်မှုကိုရှင်းယွန်ဖွဲ့ရာနေ့တနေ့အဖြစ်သုံးနှုန်းပြောဆိုခဲ့ပါတယ်တိုက်ခိုက်ခံရပြီးနောက်တနေ့မှာပဲအမေရိကန်တို့ဂျပန်ကိုစစ်ကြေညာပြီးဒုတိယကမ္ဘာစစ်မှာပါဝင်လာခဲ့တာဖြစ်ပါတယ်ပစိဖိတ်သမုတ်တရအလဲမာတရှိပြီးအခုအမေရိကန်ပြည်ထောင်စုရဲ့ပြည်နယ်တစ်ခုဖြစ်လာတဲ့ဟာဝိုင်ီကိုရှောင်းတခင်ဝင်ရောက်တိုက်ခိုက်ခံရမှုအတွင်းအမေရိကန်သင်္ဘောသားနဲ့တခြားသူပေါင်း 2,400 ကျော်လောက်သေဆုံးခဲ့ပါတယ်။အခုတော့ဂျပန်တို့ကအမေရိကန်ကိုတစ်ဆာခံတဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်နေပါပြီ။နောက်ဒုတိယကမ္ဘာစစ်မှာပါဝင်တိုက်ခိုက်ခဲ့တဲ့အမေရိကန်စစ်ပြန်ကြီးတွေအရေးအတွက်ကလည်းတိတ်ကိုနည်းသွားပါပြီ။ဒါပေမဲ့အမေရိကန်ပြည်ထောင်စုတောင်ပိုင်းပြည်နယ်လူဝီဆီယားနာကအသက်130ရှိပြီဖြစ်တဲ့စစ်ပြန်စစ်မှုတဟောင်းဖရန့်လေဗင်စတန်ကတော့ဝါရှင်တန်မှာပြုလုပ်မဲ့ဒုတိယကမ္ဘာစစ်အထိမ်းအမှတ်ပလဲစိတ်ကံအောက်မေ့အမှတ်ရအခမ်းအနားကိုဂုံတူးဆောင်ဧည့်သည်တော်အဖြစ်တက်ရောက်မှာဖြစ်ပါတယ်။ဒါအပြင်ပလဲစိတ်ကံကီလိုဘော်ဒရာမှာလည်းအမေရိကန်အမျိုးသားဥယျာဉ်ဌာနနဲ့အမေရိကန်ရေတပ်တို့ပူးရဲပြီးအောက်မေ့အမှတ်တရအခမ်းအနားကျင်းပမှာဖြစ်ပါတယ်။
ယူအေကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့ညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်လက်စားမှုစန့်ကျင်ဆန္ဒပြမှုတရက်ကိုထိုင်းစစ်အစိုးရကနှိမ်နှင်းခဲ့ပြီးကျောင်းသားနဲ့အယက်သား40နီးပါးလောက်ကိုဒီကနေ့မှဖမ်းဆီးလိုက်ပါတယ်။ဒီဆန္ဒပြသူတွေကလက်စားမှုတွေမှာပါဝင်ခဲ့တဲ့အစိမ့်အရာရှိတွေရဲ့ငွေနဲ့ဆောက်လုပ်ထားတယ်လို့ဆွဆွဲထားတဲ့ဒီကွယ်လွန်ခဲ့ပြီးတဲ့ဘရင်တွေကိုဂုဏ်ပြုထားတဲ့ပန်းချီစီကိုတွားနေစင်မှာအခုလို့ဖမ်းဆီးခံခဲ့ရတာပါ။ပင်လယ်ကမ်းခြေမြို့ဖြစ်တဲ့ဟွာဟင်မာတီရှိတဲ့ Rajab Hagtai ပန်းချီစီကိုတွားနေစင်မှာဆန္ဒပြသူတွေစီးနှင်းလာတဲ့ရထားတွဲတွေကိုအနာပိုင်တွေကဖြုတ်ချပြီးတော့ခီးစဉ်ဆက်မသွားနိုင်အောင်ဟန်တားခဲ့ပါတယ်။အဲဒီနောက်မှာတော့သူတို့ကိုဖမ်းဆီးခဲ့ပြီးပန်းချံကိုလည်းပိတ်ပစ်ခဲ့ပါတယ်။လွန်ခဲ့တဲ့နှစ်စစ်အာဏာသိမ်းပြီးကတည်းကစစ်အစိုးရဟာလက်စားမှုတိုက်ဖျက်ရေးအတွက်ထိုင်းနိုင်ငံရဲ့နိုင်ငံရေးစနစ်ကိုပြုပြင်ပြောင်းလဲဖို့လည်းကြေညာပေးထားတာပါ။နိုင်ငံရေးသမားတွေပေါ်ဒီကိစ္စနဲ့ပတ်သက်ပြီးဆွဆွဲပစ်တင်ခဲ့တဲ့အစိုးရဟာလက်စားမှုတိုက်ဖျက်ရေးစန့်ကျင်ဆန္ဒပြသူတွေကိုဖမ်းဆီးခဲ့တာကြောင့်ဒီကိစ္စအပေါ်လူအများစုကစိတ်ဝင်စားနေကြပါတယ်။ထိုင်းစစ်ဘက်ရာရှိတွေဟာဒီပန်းချံတိဆောက်ရေးမှာပါဝင်နေဆိုပြီးဆွဆဲမှုတွေထွက်ပေါ်နေပေမဲ့အာဏာပိုင်တွေဘက်ကတော့ငြင်းဆန်ထားပါတယ်။ကွယ်လွန်ခဲ့ပြီးတဲ့ထိုင်းဘရင်ခုနှစ်ပါးရဲ့ရုပ်ထုကြီးတွေကိုဒီပန်းချံမှာဆောက်လုပ်ခဲ့တာပါခင်ဗျာ
။တရုတ်နိုင်ငံမြောက်ပိုင်းဒေသအတွင်းမွန်ဂိုလီးယားဒေသကလုံခြုံရေးဂိတ်တစ်ခုကိုမျက်နှာဖုံးဆွတ်ထားသူတရားလောက်ဝင်ရောက်တိုက်ခိုက်ဖျက်ဆီးတာကြောင့်လူ73ဦးထိခိုက်ပြီးကားတွေပျက်စီးခဲ့တယ်လို့နိုင်ငံပိုင်သတင်းမီဒီယာကဒီကနေ့တနင်္လာနေ့မှာသတင်းထုတ်ပြန်ပါတယ်။အခင်းဖြစ်နေရကရဲစုံစမ်းစစ်ဆေးရေးမှုတွေနဲ့မြေပြင်ပေါ်မှာသွေးစွန်းနေတာတွေကိုနိုင်ငံပိုင်သတင်းဌာန CCTV ကထုတ်လွှင့်ပြသပါဗျ။တိုက်ခိုက်သူလို့ကပက်ပါစပရေးတွေနဲ့ဝန်ထမ်းတွေကိုပက်သူတို့ကိုတုတ်နှောင်ပြီးအသေးရိုက်တတ်မယ်လို့ချင်းချောက်ခဲ့တဲ့အကြောင်းတရုတ်သတင်းဌာနကပြောပါဗျ။ ဤချင်းရက်ကလုံချုံရေးစစ်ဆေးရေးဂိတ်မှာဖြစ်ခဲ့တဲ့ဒီဇင်ဘာလ6ရက်မနေ့တနင်္ဂနွေနေ့တိုက်ခိုက်မှုကဘလူးရွေချက်နဲ့တိုက်ခိုက်ခဲ့တယ်လဲဆိုတာကိုတော့တရုတ်နိုင်ငံပိုင်သတင်းကမဖော်ပြသလို Reuters သတင်းဌာနဘက်ကလည်းအာဏာပိုင်တွေကိုဆက်သွယ်စုံစမ်းမရဖြစ်ခဲ့တာကြောင့်ဘလူးရွေချက်နဲ့တိုက်ခိုက်တယ်လဲဆိုတာကိုတော့မသိရပါဘူးရိုးရာစစ်ချက်မြေတွေကိုဖျက်ဆီးမှုကိုမကျေနပ်မှုနဲ့တပ်တူတူဖော်မှုတွေကိုပြင်းပြင်းထန်ထန်ကန့်ကွက်နေတဲ့မွန်ဂိုတိုင်းရင်းသားတွေကြောင့်ပြီးခဲ့တဲ့နှစ်ပိုင်းနေအတွင်းမွန်ဂိုလီးယားဒေသမှာမတိမငြိမ်မှုတွေကွက်ကြားဖြစ်ပေါ်ခဲ့ပြီးဒေသရင်းလုံခြုံရေးကိုလည်းတင်းကျပ်ထားတာဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းကရဲဌာနချုပ်အပြင်ဘက်မှာထရက်ကားနဲ့ဘုံးခွဲတိုက်ခိုက်တာကြောင့်လူ၁၂ဦးထက်မနည်းဒဏ်ရာရသွားပါတယ်။ဒီကနေ့မနက်အစောပိုင်းကတိုက်ခိုက်မှုကြောင့်ဒဏ်ရာရသူတွေထဲမှာရဲလုံခြုံရေးဝန်ထမ်း9ဦးပါဝင်တယ်လို့ဆေးရုံအရာရှိတွေကပြောပါတယ်။နန်ဂါဟာဒေသအုပ်ချုပ်ရေးမှူးဆလင်းခန်ကွန်ဒူစီကပောက်ကွဲမှုဟာအလွန်ပြင်းထန်ပြီးအနီးအနားကအဆောက်အဦတွေလည်းထိခိုက်ပျက်စီးကုန်တယ်လို့ပြောပါတယ်။မနေ့စောပိုင်းမှာဘုံခွဲတိုက်ခိုက်တာကြောင့်လမ်းပေါ်နဲ့ဆိုင်တွေထဲမှာလူတွေရှိမနေပေမဲ့ဈေးဆိုင်တချို့ဘာသာရေးကြောင်ရဲဌာနချုပ်နဲ့အနီးအနားကနေအိမ်တွေပျက်စီးကုန်တယ်လို့အဲ့ဒီနေရာကိုတွားရောက်ကြည့်ရှုခဲ့တဲ့မစ္စတာကွန်ဒူစီကပြောပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုရမျိုးမရှိသေးပေမဲ့နိုင်ငံတကာအစိုးရတွေရဲ့ထောက်ခံမှုကိုရထားတဲ့အာဖဂန်အစိုးရကိုဖြုတ်ချဖို့ဆောင်ရွက်နေတဲ့တာလီဘန်စစ်သွေးကြွတွေဟာနိုင်ငံတော်ဝန်အသေးခံဘုံခွဲမှုတွေကားဘုံးထောင်တိုက်ခိုက်မှုတွေကိုပြုလုပ်လေရှိပါတယ်2014ခုနှစ်အကုန်ပိုင်းနေတိုတပ်ဖွဲ့တွေစတင်ဆုတ်ခွာစဉ်ကတည်းကနိုင်ငံတောင်ပိုင်းနဲ့အရှေ့ပိုင်းကသူတို့အခြေကုပ်ယူထားတဲ့ဒေသတွေမှာသာမကပဲနိုင်ငံမြောက်ပိုင်းမှာပါတာလီဘန်တွေကပိုးပြီးတော့အင်အားကြီးထွားလာနေတာဖြစ်ပါတယ်ခင်ဗျာ
ဗင်နီဇွဲလားနိုင်ငံမှာအထိုက်အခံတွေကဥပဒေပြုလွတ်တော်ကိုထိန်းချုပ်နိုင်တဲ့အခြေအနေရပြီးလက်ရှိအာဏာရဆိုရှယ်ပါတီကိုထိမှတ်မထားလောက်အောင်ပြက်ပြက်သားသားအနိုင်ရခဲ့တယ်လို့ရွေးကောက်ပွဲအရာရှိတို့ကပြောပါတယ်အတိုက်ခံတို့ကလွှတ်တော်နေရာ169နေရာမှာ69နေရာအနိုင်ရခဲ့ပြီးလက်ရှိအာဏာရဆိုရှယ်ပါတီကတော့46နေရာပဲအနိုင်ရခဲ့တာကြောင့်နိုင်ငံကို16နှစ်ကြာဦးဆောင်ခဲ့တဲ့သက်တမ်းရအာဏာရဆိုရှယ်တို့အတွက်အကြီးအကျယ်ရှုံးနိမ့်မှုဖြစ်ပါတယ်။သမ္မတနီကိုလာမာဒူရီကတနင်္ဂနွေနေ့ကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုလက်ခံတဲ့အကြောင်းရုံးမြင့်တန်ကြားကပြောတဲ့မင်းကိုမှထည့်သွင်းပြောဆိုခဲ့ပါတယ်။အခုမဲဆန္ဒပေးမှုတွေကကွဲလွန်ခဲ့ပြီဖြစ်တဲ့အရင်သမ္မတဟောင်းဟျူဂိုရှာဖက်စ်နဲ့သူရွေးချယ်ခဲ့တဲ့လက်ရှိသမ္မတမာဒူရိုတို့ရဲ့ဆိုရှယ်လစ်စီးပွားရေးမူဝါဒတွေအပေါ်လူထုဆန္ဒသဘောထားကတိတ်ကိုအခရာကျခဲ့တယ်လို့သုံးသပ်သူတို့ကပြောဆိုကြပါတယ်ရှင
်ထိုက်တန်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မသိငီထိုက်တို့ကြီးညာပေးခဲ့တာပါအခုဆက်လက်ပြီးတော့သတင်းဆောင်မားတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်အရင်ဦးဆုံးအနေနဲ့ထုတ်လွှင့်ပေးမှာကတော့အကြမ်းဖက်လှုပ်ရှားမှုတိုက်ဖျက်ရေးအစိုးရရဲ့အာထုတ်ကြိုးပမ်းမှုတွေနဲ့ပတ်သက်လို့အမေရိကန်ပြည်သူတွေအနေနဲ့စိတ်ချယုံကြည်ကြဖို့နဲ့စိုးရိမ်ထိတ်လန့်မနေကြဖို့သမ္မတဘရက်အိုဘားမားကတိုက်တွန်းပြောကြားလိုက်ပါတယ်တနင်္ဂနွေနေ့အစောပိုင်းကရုပ်မြင်သံကြားကနေနိုင်ငံတော်ကိုပြောကြားတဲ့မိန့်ခွန်းမှာသမ္မတအိုဘားမားကတိုင်းပြည်လုံခြုံမှုရှိအောင်ဘယ်လိုလှုပ်ဆောင်သွားမယ်ဆိုတဲ့သူ့ရဲ့မဟာဗျူဟာကိုတင်ပြသွားတာဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာဖြစ်ခဲ့တဲ့ပြစ်ခတ်တပ်ဖြတ်မှုဟာအကြမ်းဖက်ဝါဒဆွဲလို့ရဖြစ်တယ်လို့သမ္မတအိုဘားမားကပြောဆိုပြီးတည်င်းတစ်ပတ်မပြစ်သေးချိန်မှာခုလိုမိန့်ခွန်းတွင်ပြောကြားလိုက်တာဖြစ်ပါတယ်။VOA ရဲ့အင်ဖြူတော်သတင်းတော့ Mary Alice Lena ပြပိုးတဲ့သတင်းကို Mark Kim Pugh တွေကတင်ပြပေးမှာဖြစ်ပါတယ်ရှင်
။ California ပြည်နယ် San Bernardino မှာဖြစ်ခဲ့တဲ့ပြစ်ခတ်တပ်ဖြတ်မှုဟာ IS စစ်သွေးကြွအဖွဲ့ရဲ့လှုံ့ဆော်မှုကြောင့်ဖြစ်တယ်လို့စုံစမ်းစစ်ဆေးသူတွေကယူဆထားပါတယ်။ဒီတိုက်ခိုက်မှုကိုတော့အမေရိကန်ပြည်ထောင်စုမှမွေးဖွားခဲ့တဲ့ Syed Farooq နဲ့သူ့ရဲ့ဇနီးပါကစ္စတန်နယ်ဘွား Tashfin Malik တို့ကလှုံ့ဆော်ခဲ့ကြတာပါ။ဒီလိုသူတို့တိုက်ခိုက်ဖို့အတွက်ဘယ်အရာတွေကလှုပ်ဆော်ခဲ့တာလဲဆိုတာကိုသမ္မတဥပမာကသူ့ရဲ့နိုင်ငံတော်မိန့်ခွန်းအထွေမှာအခုလိုပြောသွားပါတယ
် It is clear that the two of them had gone down the dark path of radicalization
သူတို့နှစ်ယောက်ဟာမေဂန်နဲ့နောက်နိုင်ငံတွေကိုဆက်ကျင်တိုက်ခိုက်ဖို့ပြောနေတဲ့အစ္စလမ်ဘာသာတရားကနေသွေဖယ်တဲ့အထိပ္ပယ်ဖွင့်ဆိုချက်တွေကိုလက်ခံပြီးအစွန်းရောက်လမ်းကြောင်းပေါ်ကိုရောက်သွားကြတယ်ဆိုတာသိကြပါတယ်သူတို့မှာမောင်းပြန်တဲ့နယ်ဖောက်ခွဲရေးပစ္စည်းတွေနဲ့ပိုက်လုံးနဲ့လုပ်ထားတဲ့ဘုံတွေအများအပြားရှိနေပါတယ်ဒါကအကြမ်းဖက်ဝါဒဆွဲလို့ရပါပဲ
အခုတိုက်ခိုက်မှုဟာအကြမ်းဖက်အဖွဲ့တစ်ခုနဲ့ဒိုက်ရိုက်ဆက်နွယ်ပတ်သက်နေတာဒါမှမဟုတ်တိုင်းပြည်တွေကပုံမူကျေပြတ်တဲ့အဖွဲ့တစ်ခုနဲ့လို့ဝက်ပူပေါင်းကြံစည်တာမျိုးကိုဖော်ပြတဲ့သက်တည်အထောက်ထားတော့ FBI ထောက်လှမ်းရေးအဖွဲ့ကရထားတာမျိုးမရှိဘူးလို့သမ္မတအိုဘားမားကပြောပါတယ်အမေရိကန်ပြည်ပမှာရှိတဲ့ IS စစ်သွေးကြွအဖွဲ့ကတော့ပြစ်ခတ်တိုက်ခိုက်တဲ့လင်မယားစုံတွဲဟာသူတို့ကိုထောက်ခံသူတွေလို့ပြောဆိုထားပါတယ် ဖိဘာကချမ်းပတ်သမားတွေအပေါ်အမေရိကန်ကဖိအားတွေတွန်းမြစ်ပေးနေချိန်မှာချိတ်ချောက်မှုတွေကတော့ပုံစံမျိုးမျိုးနဲ့ပြောင်းလဲဖြစ်ပေါ်နေတယ်လို့သမ္မတဥပမာကပြောပါတယ
်။ As we've become better at preventing complex, multifaceted attacks like 9/11.Terrorists turn to less complicated
attacks. ဒီမှာဆက်ရဂျမ်ဖက်တက်ခဲမှုလို့ရှုပ်ထွေးပြီးဗက်ပေါင်းစုံကနေတိုက်ခဲ့တဲ့အခြေအနေမျိုးကိုကျွန်တော်တို့ပို့ပြီးတော့ဂိုင်းတွယ်လာနိုင်တာနဲ့အမျှဒီလောက်မရှုပ်ထွေးတဲ့ကျွန်တော်တို့လူအဖွဲ့အစည်းအတွင်းမှာဖြစ်များတဲ့လူတွေအများပြားကိုတနက်နဲ့ပြစ်ခတ်တိုက်ခဲ့တဲ့ပုံစံမျိုးအကြမ်းဖက်လုပ်ရက်တွေကိုအကြမ်းဖက်သမားတွေကလှုံ့ဆော်လာနေကြပါတယ
်။ဖြူတွေးမှာရောပြပမှာပါအကြမ်းဖက်လှုံ့ဆော်မှုတွေကိုတိုက်ဖြတ်ချိန်မုံသွားမဲ့သူ့ရဲ့မဟာဗျူဟာကိုသမရကပြည်သူတွေကိုအာမခံပြောချရမှာတော့အစိုးရတွေကိုချိန်မုံဖို့အမေရိကန်ဦးဆောင်တဲ့ညွတ်ပေါင်းအဖွဲ့ကိုတိုးချဲ့ဖွဲ့စည်းပြီးတော့အီရတ်နဲ့ဆီးရီးယားမှာရှိတဲ့ IS အဖွဲ့ကိုဆက်လက်တိုက်ခိုက်သွားမယ်ဆိုရနဲ့ဆီးရီးယားမှာနိုင်ငံရေးအသွင်ကူးပြောင်းမှုတွေဖြစ်လာအောင်ဆောင်ရွက်သွားမယ်လို့ကတိပေးပြောဆိုခဲ့ပါတယ်။ပြည်တွင်းမှာဆိုရင်လည်းပြစ်ခတ်တိုက်ခိုက်သူအမျိုးသမီးကိုအမေရိကန်နိုင်ငံထဲဝင်ရောက်ခွင့်ပြုခဲ့တဲ့အမေရိကန်ရဲ့ဇနီးလောင်းခေါ်ယူခွင့်ဗီဇာနဲ့ပတ်သက်ပြီးတော့ပြန်လည်သုံးသပ်ဖို့နဲ့ကွန်ဂရက်လွှတ်တော်အနေနဲ့တနက်ကင်ဆောင်မှုဆိုင်ရာဥပဒေတွေကိုပုံမှုတင်းကျပ်သွားဖို့သမ္မတဥပမာကတောင်းဆိုထားပါတယ်။ဒါပေမဲ့လုံခြုံရေးဆိုင်ရာသုံးသက်သူအာနီကိုလက်စ်ပါရာရီနိုကတော့သမ္မတဥပမာအနေနဲ့အချက်ဖတ်မှုတွေကိုဟန့်ကြားတဲ့သူ့ရဲ့နီးဗျူဟာကိုပြောင်းလဲပြရမှာဖြစ်တယ်လို့ Skype ကနေတဆင့်အခုလို့ပြောပါတယ
်။ If a terrorist in the United States or anywhere in the world wants to get a gun
American ပြည်သူစုကတနေရာမှာပဲဖြစ်ဖြစ်ကမ္ဘာပေါ်ကနေရာတစ်ခုမှာပဲဖြစ်ဖြစ်ရှိနေတဲ့အချက်ဖတ်သမားတယောက်အနေနဲ့တနက်လူရင်လဲရနိုင်ပါတယ်။ပိုင်းနဲ့လှုပ်ထားတဲ့ဘုံဒါမှမဟုတ်လဲရာပစ္စည်းတွေနဲ့ဖန်တီးထားတဲ့ဖောက်ခွဲပစ္စည်းတွေလုတ်ချင်နေဆိုရင်လည်းလုံးလို့ရနိုင်တဲ့အခြေအနေမျိုးမှာရှိနေပါတယ်
။သမ္မတဥပမာကတော့အချက်ဖက်သမားတွေကိုချိန်မုံဖို့စစ်အင်အားအသုံးပြုခွင့်ကိုကွန်ဂရက်လွှတ်တော်ကအတည်ပြုပေးဖို့တိုက်တွန်းထားပြီးအမေရိကန်ပြည်သူတွေအနေနဲ့လည်းအကြောက်တရားကိုကျွမ်းလန်ပြီးညီညီညွတ်ညွတ်ရှိကြဖို့တိုက်တွန်းထားပါတယ်။ဆန်ပါနာဒီနိုမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုပုံစံမျိုးနောက်ထပ်မဖြစ်အောင်ဟန့်တားနိုင်ဖို့အစိုးရအနေနဲ့ပြည်သူတွေကိုကာကွယ်နိုင်အောင်နောက်ထပ်ဘယ်လိုလှုပ်ဆောင်သွားနိုင်မလဲဆိုတဲ့နည်းဗျူဟာကိုအချိန်တိုင်းပြန်လည်သုံးသပ်သွားမယ်လို့လည်းသမ္မတဥပမာကကတိပြုပြောဆိုထားပါရဲ့ရှင
်။ယူကော့ဘွယ်မှာတခဲနဲ့အနိုင်ရထားတဲ့ NLD ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်အနေနဲ့စစ်ခေါင်းဆောင်ဟောင်းတွေလက်ရှိခေါင်းဆောင်တွေနဲ့ဆက်တိုက်ဆိုလို့တွေ့ဆုံဆွေးနွေးနေပါတယ်။ဒီလိုထူးထူးခြားခြားတွေ့ဆုံမှုတွေဟာရွေးကောက်ပွဲအနိုင်ရခေါင်းဆောင်ထံချောချောမွေ့မွေ့အာဏာလွှဲပြောင်းနိုင်မဲ့လမ်းစာတစ်ခုလို့ဆိုနိုင်ပါပြီလားမြန်မာနိုင်ငံမှာအမျိုးသားပြန်လည်တင်မြှောက်ရေးဒီမိုကရေစီပေါ်ထွန်းရေးမှာစစ်ခေါင်းဆောင်တွေနဲ့တင်မြှောက်ဖို့ကဘာကြောင့်များဒီလောက်ထိအရေးပါနေတယ်လဲဆိုတာတွေကိုအခုလာမယ့်အင်္ဂါညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဘာဝင်ဆွေးနွေးလို့တဲ့ဒေါ်ရရှင်နေနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-32-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါတရက်လီလိုင်းဆွေးနွေးတဲ့အချိန်မှာ VOE ကတယ်လီဖုန်းနဲ့ဆက်သွယ်ခေါ်ယူပါမယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လဲစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@viewnews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လီလိုင်းစီစဉ်ကနေကြိုဆိုပါခင်ဗျာ
။ဒါရိုက်လီလိုင်းစီစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုဆက်လက်ပြီးတော့လက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်အတွင်းမှာမတိမငြိမ်အခြေအနေတွေကြောင့်ဒေသခံတွေကြားစိုးရိမ်နေစေဖြစ်သလိုတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့တချိန်ထဲမှာပဲစစ်ဘေးဒဏ်ကနေထွက်ပြေးနေကြတဲ့ဒုက္ခသည်ပြဿနာဟာလည်းပုံမူကြီးထွားလာနေပါဗျ။ပြီးခဲ့တဲ့လကုန်ပိုင်းကဘုံပေါက်ကွဲမှုမှာဒဏ်ရာရရှိခဲ့တဲ့အထက်ကတန်ဃာတော်တပါးဟာလည်းအခုနောက်ဆုံးပြန်လွန်တော်မူသွားပါဗျ။ရှမ်းပြည်နယ်အတွင်းကစစ်ရေးတင်းမာမှုနောက်ဆုံးအခြေအနေတွေကိုတော့ VOA ထိုင်းအခြေစိုက်သတင်းတောက်ကိုနိုင်ကွင်းကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မြို့အတွင်းဘုံပေါက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရရှိခဲ့တဲ့တန်ဃာတော်လေးပါးနဲ့ကကုန်းတော်ကျောင်းကရှင်တီဟာမနစ်မွန်းလွဲပိုင်းမှာပြန်လွန်တော်မူသွားပြီလို့ရှမ်းလူငယ်ကွန်ရက်ဖွဲ့ဝင်ကိုလွယ်ခမ်းပန်းကအခုလိုပြောပါတယ
်မနစ်က7နှစ်လောက်မှာအဲဒီအောက်ပိုင်းစီရင်မှာပြန်လွန်တော်မူသွားကုန်းတော်ကျောင်းကဥတီဟာအဲပြန်လွန်တော်မူသွားတဲ့ဥစဉ်ကထိတဲ့နေရာကြီးတော်တော်ပြင်းထန်တယ်ပြင်းထန်ပြီးတော့ဒီမိုင်းနောင်ကိုကိုယ့်ရဲ့တစ်ချိန်မှာမနိုင်ဘူးတော့နောက်နေ့နဲ့မှာဒီအောက်ပိုင်းစီရင်ကိုဆယ်သွားတယ်ပြီးတော့မနစ်ကတော်တော်မလို့
နိုဝင်ဘာလ30ရက်နေ့ပိုင်းမိုင်းနောင်မြို့ကုန်းတော်ဖုန်ကြီးကျောင်းရေချိုးစိတ်မှာရေစင်းချိုးတဲ့တန်ဃာတော်လေးပါးဟာထောင်ဖုံးကြောင့်ထိခိုက်ဒဏ်ရာရရှိခဲ့ပြီးစိတ်ယုံတင်ထားရကနေတန်ဃာတော်တစ်ပါးပြန်လွန်သွားတာလည်းဖြစ်ပါတယ်။ကြံရှိတဲ့တန်ဃာတော်၃ပါးဟာအသက်အန္တရာယ်စိုးရင်ရတဲ့အခြေအနေမရှိဘူးလို့ဒေသခံတွေကပြောပါတယ်။ဘုံပေါက်ကွဲတဲ့နေရာဟာမြန်မာစစ်သားစခန်းတစ်ခုအနီးမှာရှိနေပြီးဘယ်သူလက်ချက်ကြောင့်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူးမိုင်းနောင်ကြည်တီဒေသတွေမှာမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့မြန်မာတပ်မတော်တို့ကြားအောက်တိုဘာလဇန်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရကနေစွန့်ခွာနေရတဲ့စစ်ပြေးဒုက္ခတွေအများကြီးရှိနေပါတယ်။ လက်ရှိရှမ်းစစ်ပြည်ဒုက္ခသည်တွေရဲ့တွေ့ကြုံနေရတဲ့ခက်ခဲခြေအနေကိုတော့ကုလွယ်ခန်းပန်းကအခုလိုဆက်ပြောပါတယ
်ကလေးတွေပေါ့အဓိကတော့ကလေးတွေရဲ့လူအိုတွေရဲ့သူတို့ကျမရဲ့အခြေအနေသိချင်ချီတယ်အဲဒီတောက်တုံးကြီးနဲ့ပတ်သက်ပြီးဝန်ဆက် voice call တွေဖြစ်တဲ့ဒီအေးမိတဲ့ပြဿနာတွေပေါ့အကြီးဆုံးနေရာကတော့၃နေရာလောက်ရှိသေးတယ်ဗျအဲဒီစစ်ပြည်ဒုက္ခသည်ပတ်ခန်းမှာလေသူကဟိုကဝမ်ဝရဲ့နောက်ပြီးတော့ဒီ hyper ရဲ့ mind shoe ရဲ့ပေါ့နော်အဲအဲ့နေရာပြန်တယ်ပြန်တဲ့နေရာကတော့ဒီလက်ချားတို့လာရှို့တို့ကတော့တော်တော်လေးပြန်သွားပြီ
နိုဝင်ဘာလကုန်ပိုင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC တပ်ဖွဲ့နဲ့ TNL တအောင်းပလောင်တပ်ဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့စစ်ရေးသင်္ဘောမှုမှာနန်းခမ်းမြို့ခံဒေရခံဂျွာသား260ကျော်ဟာစစ်ဘေးသိမ်းရှောင်နေရတယ်လို့ဂျွာသား23ဦးဟာလည်းလက်နက်ကန်ဖွဲ့ရဲ့ဖမ်းဆီးထိန်းသိမ်းခြင်းကိုခံနေရပါတယ်ဖမ်းဆီးခံထားရတဲ့ကြေးရွာသားတွေကိုပြန်လည်လှုပ်ပေးဖို့ကြားဖြူပါတီခေါ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီနဲ့လူမှုညီညွတ်ရေးသင်းတွေကနေတောင်းပလောင်တပ်ဖွဲ့ကိုတောင်းဆိုခဲ့တယ်လို့နန်းခမ်းမြို့ကြားဖြူပါတီတွင်မှုဆိုင်းထွန်းလှကခုလိုပြောပါတယ်
။နောက်ဒီဖမ်းခံရတဲ့အဲမှာလည်းကျွန်တော်တို့ကြားဖြူပါတီရဲ့စီဝေးမှုတွေပါတော့ဗော။ဒီလက်ခံဗီဒီယိုရဲ့တင်ပြဖို့ချက်အရာကြတော့အားလုံးပေါင်း26ဦးဒီ26ဦးဆိုတာကကျွန်တော်တို့ရတဲ့ဒီနန်းခမ်းမြို့နယ်ကမန်ဝီရဲ့ကျော်ဟူပန်ရဲ့ပြီးတော့မန္တုံမြို့နယ်ကမင်းခတ်ပေါ့နော်မင်းခတ်ပေါ့ဒီ3ရွာထဲမှာ26ဦးလို့ကြားပါတယ်ခင်ဗျအဒီဖမ်းပြီးတဲ့အဖွဲ့အစည်းကတော့ဒီလိုပြောပြချက်အရာတော့ဒီ CNLA လို့ပြောပါတယ်ခင်ဗျဖမ်းပြီးတဲ့လူတွေကဘယ်မှာချုပ်ထားလဲပြန်ရောက်နေလဲဆိုတာလည်းသူတို့ကလည်းတင်းစနာမသိရပါဘူးခင်ဗျ
ဒီလိုဆွဆွဲချက်ပေါ်မှာ TNL တောင်းပလောင်တပ်ဖွဲ့အနေနဲ့ရွာသားတွေကိုဖမ်းဆီးတာမျိုးမပြုတ်လုပ်ခဲ့ဘူးလို့ TNL ပြန်ကြားရေးတာဝန်ခံဘူဂျီတာအိုက်ကျော်ကအခုလိုညှိဆိုထားပါတယ
်ကျွန်တော်ပြောတာဒီ PDTU ကိုဖမ်းဆီးရတဲ့နေဆက်တဲ့တပ်ဖြတ်တယ်ကျွန်တော်မူဝါဒလည်းမရှိဘူးကျွန်တော်ပြုလုပ်တာလည်းမရှိဘူ
းရှမ်းပြည်နယ်ဒေသအတွင်းမှာမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားရာကနေပြီးခဲ့တဲ့နိုဝင်ဘာလ24ရက်နေ့အစိုးရကိုယ်စားလှယ်အဖွဲ့နဲ့ SSBP အဖွဲ့တို့တွေ့ဆုံမှုကနေ6ချက်ပါသဘောတူညီချက်လက်မှတ်ရေးသူပြီးပိုက်ပွဲတွေငြိမ်သက်နေပေမဲ့လည်းစစ်ဘေးဒုက္ခတဲ့အရေးကိစ္စကိုကင်တွယ်ဖြေရှင်းနိုင်ခြင်းမရှိသေးပါဘူး။မြောက်ပိုင်းဒေသဘက်မှာလည်းတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တောင်ပလောင်တပ်ဖွဲ့တို့ကြားအငင်းဘွားပွဲရနယ်မြေပြဿနာကြောင့်လက်နက်ကန်တိုက်ပွဲဖြစ်ပွားခဲ့ပြီးရန်နဲ့ချီတဲ့ဟူပန်ဒေသခံတွေကလည်းစစ်ဘေးသိမ်းရှောင်နေရပါတယ်။တိုင်းရင်းသားတွေအနေနဲ့ငင်းချမ်းကြီးနဲ့ညီညွတ်ရေးတည်ဆောက်နေချိန်မှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေကိုရပ်တန့်ဖို့ဖမ်းဆီးထားတဲ့ရွာသားတွေကိုပြန်လည်လှုပ်ပေးဖို့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီနဲ့လူမှုညီညွတ်ရေးအသင်းတွေကနေမနေ့ကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ခင်ဗျာ
ကိုနိုင်ကွန်းအင်းတင်ပြပို့ချက်ဖြစ်ပါတယ်ဆက်လက်ပြီးတော့ Facebook Internet လူမှုကွန်ရက်ပေါ်မှာတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုတယောတဲ့ပုံဖော်ပြခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖန်စီထိမ့်သိမ့်ခံထားရတဲ့ချစ်သမီးခေါ်မတ်ချောစန်နီထွန်းကအစိုးရတက်လက်ထက်မှာတက်ကြွလှုပ်ရှားသူတွေအတွက်တရားဥပဒေကအကာအကွယ်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုလိုက်ပါတယ်။ဆက်သွယ်ရေးဥပဒေအတရေဖြတ်မှုတွေနဲ့တရားစွဲဆိုခံနေရတဲ့မတ်ချောစန်နီထွန်းက AIRI တိုင်းမူပင်မြို့နယ်တရားရုံးမှာဒီကနေ့ရုံးထုတ်စစ်ဆေးချိန်မှာပြောဆိုခဲ့တာလည်းဖြစ်ပါတယ်။မူပင်မြို့နယ်တရားရုံးကိုကိုယ်တိုင်တွားရောက်တင်ယူခဲ့တဲ့ကိုစီသူကအပြည့်အစုံပြောပြပေးမှာပါ
။ Facebook လူမှုကွန်ရက်ပေါ်မှာတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုတယောတဲ့ဆိုတဲ့ကြောင်းပြချက်နဲ့ဖန်စီထင်းသိမ်းခံရတဲ့ချစ်သမီးခေါ်မတ်ချောစန်ဒီထွန်းရဲ့အမှုမှာတရားလိုပြတက်တည်တွေကိုဒီကနေ့နောက်ဆုံးစစ်ဆေးခဲ့တာဖြစ်ပါတယ်။မကြခင်အစိုးရဖွဲ့စည်းနိုင်မယ်လို့မျှော်လင့်ထားတဲ့ NLD အစိုးရတက်လာခဲ့ရင်တရားဥပဒေစိုးမှုမှုပို့ပြီးတော့ကောင်းမွန်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းနဲ့ဒီမကူဘာကြောင့်ဖန်စီလိုက်တယ်ဆိုတာကိုတရားခွင်အပြီးမှာချစ်သမီးကအခုလိုရှင်းပြပါတယ်။
သမီးကနိုင်ငံလှုပ်ရှားမှုရှိရဲ့ပြီးတော့ဒီမူပင် NLD အတွက်လည်းသမီးလှုပ်ပေးထားတဲ့ကိစ္စချိုးချိုးရေးပေါ့အဲ့ဒါရှိရဲ့အားကြောင့်မလို့လည်းသမီးကိုဆွဲချက်တင်တယ်ပေါ့အဲ့ဒါဒီအစိုးရတက်မယ်ဆိုလို့ရှိရင်တော့တရားဥပဒေစိုးမိုးမှုကဘာမှပြောချင်မလို့တော့ပါဘူးအခုထက်တော့အများကြီးတာပါလိမ့်မယ
်ဒီကနေ့ရုံးချင်းမှာတရားလိုပြတက်တွေအဖြစ်မူပင်မြို့နယ်ရက်ွက်၄အုပ်ချုပ်ရေးမှူးဦးခင်မောင်လက်နဲ့စခန်းမှုဒူရဲမှုဦးသိန်းနိုင်အေးတို့ကိုစစ်ဆေးခဲ့တာဖြစ်ပါတယ်တက်မတော်ကာကွယ်ဦးစီးချုပ်ကိုတယောထားတဲ့ရုပ်ပုံတွေကိုချစ်သမီးရဲ့လက်ကင်ဖုန်းထဲမှာတွေ့ရှိခဲ့တယ်လို့ဆိုပေမဲ့တက်တွေအဖြစ်ထွက်ဆိုခဲ့သူတွေကအတိအကျပြောဆိုနိုင်ခဲ့ခြင်းမရှိခဲ့ပါဘူးမိခင်ဖြစ်သူဒေါ်ဤဆန်ကတော့တမီးဖြစ်သူထောင်တွင်းမှာကြုံတွေ့ရတဲ့အခက်အခဲတွေကိုအခုလိုရှင်းပြပါတယ်
ကလေးကပြောသွားတာအမျိုးသမီးဒီနေတဲ့အဆောင်မှာအယောက်54ယောက်တောင်နေရတယ်တဲ့လူတွေအများများတဲ့အတွက်ကြောင့်နေရထိုင်ရတာအဆင်မပြေဘူးဟုတ်ရေသုံးတာလည်းအဆင်မပြေဘူးခြင်တွေလည်းကိုက်တယ်သူအေးအေးဆေးဆေးသူနေလို့မရဘူးသူတရားထိုင်နေဆိုလဲတရားထိုင်နေအတွက်ကိုစိတ်နှောက်ယှက်ဖြစ်အောင်သူတို့ဝိုင်းပြီးတော့ပြောကြတယ်ကောင်းကောင်းမွန်မွန်မနေရဘူးဆိုတဲ့အကြောင်းပြောပါတယ်ထူးထူးခြားခြားပဲ
လက်ရှိခြင်တွေမှာတရားခံပြတတ်တွေကိုစစ်ဆေးခြင်းမပြုရသေးပေမဲ့လာမယုံချင်းမှာချစ်သမီးအနေနဲ့အမှုကခွင်းလုံးကျွလွတ်မြောက်ကောင်းလွတ်မြောက်နိုင်တယ်လို့တရားခံကျိုးဆောင်ရှင့်နေဦးရောဘတ်ဆန်းအောင်ကပြောပါတယ်
အဲ့တော့ဆွေးကျတင်းတင်းမတင်းတင်းအပိုင်းမှာတော့ကျွန်တော်တို့ကလူခွေပိုင်းဆိုင်ရာအရာအဓိကထားပြီးတော့ကျွန်တော်တို့လျှောက်တာပါเนาะဒါကလူခွေနဲ့သက်ဆိုင်နေနောက်တော့ဒီဆွဆွဲခံရသူလုတ်တယ်မလုတ်ဘူးဆိုတာကတသက်ထင်ရှားမရှိဘူးတန်တရားသဘောပဲဖြစ်တယ်တန်တရားနဲ့တော့ဆွေးကျတင်းလို့မရနိုင်ဘူးလို့ကျွန်တော်တို့ကတင်ပြခဲ့ပါတယ်အဲ့တော့ကျွန်တော်တို့ရဲ့အမြင်နဲ့တရားရုံးရဲ့အမြင်နဲ့ကတော့တူချင်မှလည်းတူမယ်ပေါ့နော်မတူခဲ့လို့ချင်းဆွဲချက်တင်မယ်တူခဲ့ရင်တင်ရှင်တော့မယ်အဲ့တော့တရားရုံးရဲ့စင်ကျင်တုံတရားကတော့ကျွန်တော်တို့ကကြိုတင်ခံမလို့မရ
တယ်လူဘက်ကဒီမှုကိုခိုင်တွယ်တဲ့နေရာမှာဥပဒေနဲ့မညီညွတ်တာတွေကိုတွေ့ရှိရတဲ့အတွက်အမှုစစ်ရဲအရာရှိဒူရဲမှုဦးသိန်းနိုင်အေးကိုတရားစွဲဆိုဖို့အတွက်တရားလူရှိနေဥရောပဆောင်းကရုံးတော်မှာဒီကနေ့လျှောက်ထားခဲ့ပါတယ
်နောက်တစ်ချက်ထူးခြားတဲ့ဖြစ်စဉ်ကဒီရဲမှုဒူရဲမှုဦးသိန်းနိုင်အေးရဲ့ပြောပြချက်အရာဒီရဲတပ်ပထမသတင်းပေးတိုင်ချက်စာအုပ်တွေကိုရဲချုပ်ရုံးကလုံလုံလောက်လောက်ထုတ်ပေးပါရဲ့တာနေရဲချုပ်ရုံးကထုတ်ပေးတဲ့စာအုပ်တွေဟာရေရှည်ထိမ့်သိမ်းမှုခက်ခဲရှိတဲ့အတွက်တို့ကတို့တို့နီးတို့ကနဲ့တို့ဖိုတိုစတက်လုပ်ပြီးတော့စာအုပ်ချုပ်ပြီးတော့သုံးဆွဲတယ်လို့ပြောတယ်အဲ့တော့ရဲချုပ်ရုံးရဲ့ခွင့်ပြုချက်လည်းမရှိဘူးခရိုင်ရဲတပ်ဖွဲ့မှုရဲ့ခွင့်ပြုချက်လည်းမရှိဘူးရောင်းတိုင်းဒေသကြီးရဲတပ်ဖွဲ့မှုရဲ့ခွင့်ပြုချက်လည်းမရှိဘဲနဲ့အများပြည်သူနဲ့သက်ဆိုင်တဲ့ရဲတပ်ပရမသတင်းပေးတိုင်ချက်တွေကိုအခုလို့เนาะမိတူပွားတာဟာငါအများပြည်သူဆိုင်ရာစာရေးစာတမ်းကိုအတုပပြုလုပ်တဲ့သဘောဖြစ်နေတယ်။အဲ့ဒီအတွက်လည်းဒီသူရဲမှုဦးသိန်းနိုင်အေးကိုအရေးယူပေးဖို့ရုံးမှနှုတ်နဲ့လျှောက်ထားခဲ့ပါတယ
်။အခုရုံးချင်းဟာ6ချိန်မြောက်ရုံးချင်းဖြစ်ပါတယ်။လာမယ့်ဒီဇင်ဘာလ14ရက်နေ့မှာဒီအမှုကိုဘယ်လိုရှေ့ဆက်သွားမယ်ဆိုတာနဲ့သူရဲမှုဦးသိန်းနိုင်အေးကိုတရားစွဲဆိုခွင့်ပြုမပြုကိုရုံးတော်မှာကြားနာမှာဖြစ်ပါတယ်။တမရကာကွေဦးစီးချုပ်ရဲ့ရုပ်ပုံမှာပါတဲ့အဝတ်အစားအယောင်နဲ့ဒေါန်ဆန်းစုကြည်အဝတ်အစားအယောင်တို့ကိုနှိုင်းရှင်ဖော်ပြခဲ့တဲ့အတွက်ချစ်သမီးခေါ်မတ်ချောစန်တီထုံးကိုအော်တိုဝါလာစနေရနေ့ကဖမ်းဆီးထိန်းသိမ်းခဲ့ပြီးတော့ဆက်သွယ်ပုံမှာ66ကာဂျီအတရေဖြတ်မှုပုံမှာ900လို့နဲ့အမှုဖွင့်စစ်ဆေးနေတာဖြစ်ပါတယ်ခင်ဗျာ
ကိုစီသူတည်င်းပေးပို့ခဲ့တာပါဒီမှာတော့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညခုနိုင်ကနေခုနိုင်ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia 7.2 ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကကြီးညာပေးမှာဖြစ်ပါတယ
်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာဖြစ်ပွားခဲ့တဲ့ဖြစ်ရဟာအပြစ်မဲ့ပြည်သူတွေကိုတတ်ဖြတ်တဲ့ဒီအကြမ်းဖက်ဝါရဆွဲလုပ်ရဖြစ်တယ်လို့ American သမ္မတ Barack Obama ကပြောဆိုလိုက်ပါတယ်တနင်္ဂနွေနေ့ည၈နာရီမှာသမရရဲ့ Oval ရုံးခန်းကနေအမေရိကန်ပြည်သူတွေကိုထူးထူးခြားခြားမိန့်ခွန်းပြောကြားခဲ့တာပါအခုထိတော့တနက်နေ့ပြစ်ခတ်ခဲ့သူ2ဦးဟာနိုင်ငံရဲ့ခြားကကျေပြန့်တဲ့အကြမ်းဖက်ကွန်ရက်အဖွဲ့တွေနဲ့ဆက်ဆက်နေသူတွေဖြစ်ကြောင်းအထောက်အထားစုံကြေရာမရှိသေးဘူးလို့လည်းသမရကပြောပါတယ်အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဆီးရီးယားနိုင်ငံဒေဇော့ခရိုင်အတွင်းကစစ်စခန်းတစ်ခုမှာအနည်းဆုံးစီးရီးယားစစ်သား3ဦးသေဆုံးပြီး73ဦးဒဏ်ရာရခဲ့တယ်လို့စီးရီးယားအစိုးရနဲ့စီးရီးယားနိုင်ငံတွင်းကအကြမ်းဖက်မှုတွေကိုစောင့်ကြည့်တဲ့အဖွဲ့တစ်ခုကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်ဒါပေမဲ့ညွန်ပေါင်းအဖွဲ့ကတော့ဒီလိုတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တစုံတရာပြစ်မှတ်တစုံတရာကိုထိခိုက်တာမျိုးမရှိဘူးလို့ပြောပါတယ်American သမ္မတဟောင်းဖြစ်တဲ့ Jimmy Carter မှာကင်ဆာရောဂါခံစားနေရကြောင်းကြေညာလိုက်ပြီးလေးလအကြာမှာပဲသူ့ရဲ့ကင်ဆာဆဲတွေမတွေ့ရတော့ဘူးလို့ Georgia ပြည်နယ်တွေကသူတက်နေကြဖះအကြောင်းမှာပြောဆိုသွားပါတယ်။ Mr. Carter ကသူ့ရဲ့အသေးကနေဖယ်ထုတ်လိုက်တဲ့အသေးစားကိုစမ်းသပ်စစ်ဆေးတဲ့အခါမှာသူ့မှာ Melanoma လို့ခေါ်တဲ့အရေပြားကင်ဆာတစ်မျိုးကိုတွေ့ရှိထားပြီးအဲ့ဒီကင်ဆာဟာသူ့ရဲ့အသေးကနေအုံနောက်ကိုပြန့်နှံ့နေတာကိုတွေ့ခဲ့ရပြီးတဲ့နောက်ဒီပြီးခဲ့တဲ့ August လကလေးကကင်ဆာကုသမှုတွေကိုခံယူနေခဲ့တာဖြစ်ပါတယ်။American ဒုသမ္မတ Joe Biden ဟာ Ukraine ကိုရောက်ရှိနေပါတယ်။ဒီခီးစဉ်ဟာ Ukraine အစိုးရရဲ့ပြည်ရင်ပြောင်းလဲရေးဆိုင်ရာလုပ်ငန်းတွေဆက်လက်လှုပ်ဆောင်ဖို့တွန်းအားပေးတဲ့အနေနဲ့ကော Syria အရေးကြောင့် Ukraine နဲ့ပတ်သက်ပြီးတော့ American ရဲ့ထောက်ခံမှုကြာဆင်းသွားမှာမဟုတ်ဘူးဆိုတာကိုပြသဖို့လည်းဖြစ်ပါတယ
်။တင်းအချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမဆွမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာ Engineer ကတော့ Peter Handley ဖြစ်ပါတယ်။VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့မြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.